Welcome to the Voice of America in Burmese.
Minglaba, Washington Bureau of UA American Tangani 2020 ပြည် November 28ရက်စနေနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်ပါပါ။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ American ပြည်ထောင်စုတရားရုံးချုပ်ထိတရားစွဲဆိုနိုင်ရေးမျှော်လင့်ချက်ရှိစေတဲ့သမ္မတ Donald Trump ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီဖြစ်ပါတယ်။ KI အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရမ့်စီယုံရေးအဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ့်လည်မှုတွေမှာတက်တည်အထောက်အထားပြသနိုင်ခြင်းမရှိတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါအပြင်ထရမ့်စီယုံရေးအဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ရှေ့နေရူဒီဂျူလီယန်နီကနေပြီးခဲ့တဲ့သတင်းဘက်ကအောက်တရားရုံးတရုံးကိုရှောက်လဲရမှာရွေးကောက်ပွဲဖြစ်စဉ်အတွင်းလိမ့်လည်မှုတွေရှိခဲ့တယ်လို့ပြောကြားခဲ့ပေမဲ့တက်တည်အထောက်အထားပြသခြင်းမရှိခဲ့ပါဘူး။ Trump ခန့်အပ်ခဲ့တဲ့ KI အယူခံတရားရုံးတရားသူကြီး Stephanos Bibas ရဲ့တောက်ကြနေကထုတ်ပြန်တဲ့စာမှာတော့ရွေးကောက်ပွဲမမျှတဘူးလို့ပြောဆိုနေုံနဲ့အလုပ်ဖြစ်မှာမဟုတ်ဘူးလို့ရေးသားထားပါတယ်ရှင်။ Corona Virus ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရနိုင်ကြောင်းWHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တအူးကတောက်ကြနေကပြောကြားလိုက်ပါတယ်။နိုဝင်ဘာလ28ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာ COVID-19 နောက်ဆုံးအခြေအနေအကြောင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲအတွင်း WHO ညွှန်ကြားရေးမှူးချုပ် Mike Ryan ကတရုတ်နိုင်ငံဝူဟန်မြို့မှာ2019ခုနှစ်ဒီဇင်ဘာလကပထမဆုံးတွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်မှာအရင်ဖြစ်ခဲ့တာမဟုတ်ဘဲအပြင်ကနေကူးလာသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေကြားသွားပါတယ
် I think we need to be careful with our speculation here there are lots of different observations
တရုတ်ကဟာတရုတ်နိုင်ငံကနေထွက်ပေါ်လာတာမဟုတ်ဘူးလို့ပြောမယ်ဆိုရင်ကျွန်တော်တို့အတွက်အလွန်အကျွံမှန်းဆပြောတာမျိုးဖြစ်သွားပါလိမ့်မယ်တည်သူကျမ်းမာရေးရှူထောင်းကနေကြည့်မယ်ဆိုရင်တော့အလွန်ရှင်းပါတယ်လူမာဗိုင်းရပ်စ်ကူးစက်ခံရကြောင်းပထမဆုံးတွေ့ရှိတဲ့နေရာကနေစတင်ပြီးစုံစမ်းစစ်ဆေးတာတွေလုပ်မှာဖြစ်ပါတယ်အဲ့ဒီလိုစုံစမ်းစစ်ဆေးရာကနေရလာတဲ့အထောက်အထားတွေကအခြားနေရာတွေကိုလည်းညှို့ရင်လည်းညှို့နိုင်ပါတယ်လို့သူကပြောသွားတာပါ။ဒါအပြင်ဝူဟန်ကုန်စုံဈေးတန်းကိုသွားပြီးဗိုင်းရပ်စ်ရဲ့မူရင်းဇင်းမြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီတွေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝူဟန်မြို့မှာဗိုင်းရပ်စ်ပိုးမတွေ့ခင်ကတည်းကကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံရခြားမှာအရင်ရှိခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်းရုပ်သံမီဒီယာတွေမှာတွန်းအားပေးပြောဆိုနေတာဖြစ်ပါတယ်။အေးခဲအောင်ပြုလုပ်ပြီးထုတ်ပိုးထားတဲ့အစားအစာမှာအဲ့ဒီပိုးပါလာတာဖြစ်ပြီးသိပ္ပံဆိုင်ရာစာတမ်းတွေအရဗိုင်းရပ်စ်ဟာပြီးခဲ့တဲ့နှစ်ခရဲကဥရောပမှာပြန့်နှံ့နေခဲ့တယ်လို့တရုတ်နိုင်ငံကဖော်ပြထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကဥရောပသမ္မတကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။
I would say that there is no sense to sanction
Kiyidola တိတ်မများတဲ့ဗိုလ်မှူးကြီးတွေဗိုလ်ချုပ်ကြီးတွေနဲ့အချို့ပုဂ္ဂိုလ်တွေကိုပိတ်ဆို့ရေးယူတဲ့ပုံစံကတိတ်ပြီးအတိတ်ပဲမရှိဘူးလို့ဥရောပပါလီမန်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့် Navalny ကပြောသွားတာပါ ရုရှားအစိုးရကအမိန့်ပေးပြီးအစိတ်ခတ်ခံခဲ့ရတယ်ဆိုတော့ Alexei Navalny ဟာဂျာမနီနိုင်ငံမှာဆေးကုသခံရပြီးတဲ့နောက်ပြန်ပြီးနယ်လန်ထူတက်တာလာတာဖြစ်ပါတယ်အစေလာအပြင်ပြင့်မဲ့ထားတန်းခက်အေးအေးယူခံရတဲ့ရုရှားအရာရှိတွေနဲ့စစ်အရာရှိတွေဟာဥရောပနိုင်ငံတွေမှာအိမ်မြေပိုင်ဆိုင်မှုတွေညံ့ညားဆဆမရှိဘူးလို့သူကဆိုပါတယ်။ဒါကြောင့်သူတို့တွေကိုပြင့်မဲ့ထားမဲ့အစားဥရောပမှာရင်းနှီးမြှုပ်နှံမှုတွေရွက်လေတွေကိုပိုင်ဆိုင်မှုရှိနေတဲ့သမ္မတပူတင်ယုံကြည်ရတဲ့အဝန်အဝိုင်းတွင်ရှိနေတဲ့ချမ်းသာကြွယ်ဝသူတွေကိုသူအကြံပေးတယ်လို့ဥရောပသမ္မတအနေနဲ့လှုံ့ဆော်တင်ကြောင်း Navalny ကပြောပါတယ်။ဒေသခံတပုံတပ်ဖွဲ့တွေကိုချေမှုန်းဖို့စစ်တပ်ရဲ့နောက်ဆုံးအစ်စ်ထိုးစစ်အတွက်အီသီယိုးပီးယားဝန်ကြီးချုပ်အာဘီအခ်မတ်ကအမိန့်ပေးလိုက်ပြီးတဲ့နောက်တီဂရေးဒေသမြို့တော်မက်ခုံးမှာပြင်းထန်လာတဲ့တိုက်ပွဲအန္တရာယ်ကိုလူအများစုရင်ထိန်လန့်ပြီးဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။လူဦးရေတန်တဝက်နေထိုင်တဲ့မီခုံးမြို့ကိုထိုးစစ်ဆင်တဲ့နေရာမှာမြို့ကန်တွေအနေနဲ့တီဂရေးကောင်းဆောင်တွေနဲ့အချိန်မီအဝေးမှာနေကြဖို့နဲ့သူတို့ကတော့တက်ညာမှုရှိမှာမဟုတ်ဘူးလို့အီသီယိုးပီးယားအစိုးရကသတိပေးထားပါတယ်။ စစ်တပ်တွေကိုအမိန့်ပေးထားတဲ့အတွက်မီကောမြို့မှာနေထိုင်သူတွေအနေနဲ့လက်နက်ချဖို့နဲ့အထဲမှာပဲနေကြဖို့သမရအာဘီကသတိပေးထားတာပါ။ဒါပေမဲ့လည်းအရဲသားတွေကိုအကာအကွယ်ပေးမှာဖြစ်တယ်လို့တော့သူ့အစိုးရကကြေညာထားပါတယ်။တီဂရေးပြည်သူ့လွတ်မြောက်ရေးတပ်ဦးTPLF အတွက်ငြိမ်းချမ်းရေးတကားတွေဖွင့်ထားခဲ့ပေမဲ့အီသီယိုးပီးယားပြည်သူတွေအပေါ်မထိမဲ့မြင်ပြုမှုကြောင့်အခိုင်အမာပိတ်လိုက်ပြီဖြစ်တယ်လို့အဘီရဲ့ကြာတာပတင်းနေ့ကြေညာချက်မှာဖော်ပြထားပါတယ်။ TPLF အနေနဲ့82နှစ်အတွင်းလက်နက်ချမလားဒါမှမဟုတ်မီကဲလ်မျိုးမှာစစ်တပ်ရဲ့ထိုးစစ်ကိုရင်ဆိုင်မလားဆိုပြီးဒီသတင်းပတ်အစောပိုင်းကသမရအဘီကရာဇသံပေးခဲ့တာပါ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တော်ဝင်းမင်ပါစနေမနေ့ပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူ1428ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနေရာကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီထုတ်ပြန်ချက်အရသေဆုံးသူ19ဦးထဲမှာအများစု16ဦးကရောဂါအခံရှိသူတွေဖြစ်ပြီးဓာတ်ခွဲနမူနာ 18,169 ခုကိုစစ်ဆေးခဲ့ရမှာအခုလိုတွင်နှုန်း800ခန့်နှုန်းကျော်ခဲ့ကစုစုပေါင်းပိုးတွေ့သူ76,633 ဦးရှိလာချိန်မှာသေဆုံးသူပေါင်းကလည်း1865ဦးအဖြစ်သေနှုန်း 2.1% ရာခိုင်နှုန်းရှိနေပါတယ်။အခုချိန်ထိစုစုပေါင်းဓာတ်ခွဲနမူနာပေါင်းကတော့3,300ကျော်စစ်ဆေးလာနိုင်ချိန်မှာမနေ့ထုတ်ပြန်ချက်အရဆေးရုံစင်ကွင်းရရှိသူ1329ဦးရှိခဲ့တာကြောင့်စုစုပေါင်းရောဂါပျောက်ကင်းသွားသူ65,992ဦးအဖြစ်86ရာခိုင်နှုန်းကျော်ရှိလာနေပါပြီ။ဒီနှုန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်နှုန်းနဲ့သေဆုံးနှုန်းတွေရော့ချမသွားသေးချိန်မှာကျန်းမာရေးနေရာကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းတိုင်းဒေသကြီးနယ်ပြည်နယ်တွေမှာပတ်စက်နဲ့နှခေါင်းစည်းမဖြစ်မနေတက်ဆင်းရေးလှုပ်ရှားမှုတွေတွန်းမြေလှုပ်ဆောင်ဖို့ဆက်တိုက်တွန်းနေပါတယ်။တနေ့ကြတာပရေတုံးကလည်းစုစုပေါင်းပိုးတွေ့သူ1639ဦးမှာရန်ကုန်တိုင်းကအများဆုံးဖြစ်1001ဦးရှိခဲ့ပြီးမင်္ဂလာတုံမယန်းကုန်းနဲ့တောင်တကုန်းမှာအများဆုံးတွေ့ရကမန္တလေးတိုင်းက290နဲ့ဒုတိယပဲခူးတိုင်းက144ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာမြန်မာနဲ့အိန္ဒိယဆွေးနွေးတို့ကြားနှစ်ဖက်အချင်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ကြရမှာမြန်မာအချင်းသား28ဦးနဲ့အိန္ဒိယအချင်းသား34ဦးပါဝင်ခဲ့ပါတယ်မြန်မာအချင်းသားတွေလည်းအိန္ဒိယနိုင်ငံထဲကိုနိုင်ငံသားဗီဇာနဲ့အရင်ရောက်နေခဲ့ပြီးကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့မြန်မာ19ဦးကတော့ကိုဗစ်ရောဂါဖြစ်ချိန်အလုတ်ပြုတ်ပြီးဗီဇာလဲကုန်သွားချိန်မှာမြန်မာပြည်ဘက်ပြန်ဖို့ကြိုးစားရင်းနေဆက်အာတန်ဘက်မှာအဖမ်းခံရကထောင်းလေးလာချခဲ့တာလို့အိန္ဒိယရရှိတွေကဆိုပါတယ်။နောက်မြန်မာရှိဦးကတော့တရားမဝင်ဝေရောက်နေထိုင်မှုနဲ့မဏိပူပြည်နယ်ကထောင်းရတဲ့အချင်းချခံခဲ့ရတယ်လို့ဒီအိန္ဒိယရရှိတွေကဆိုပါတယ်။မဏိပူပြည်နယ်ပြည်ထောင်စုဝန်ကြီးရန်ခေါမ်ရက်စနီကလည်းဒီအချင်းသားလဲလှယ်မှုကိုကူညီပေးနေတယ်လို့ဆိုပါတယ်။အိန္ဒိယအချင်းသား34ဦးထဲမှာတော့အများစုကတရားမဝင်ရောက်ခဲ့သူတွေဖြစ်ပြီးအကြမ်းဖက်သူ2ဦးပါခဲ့ကထရီပူရာနဲ့မဏိပူတရားမဝင်အဖွဲ့တွေကဖြစ်တယ်လို့ကြာတာရင်းနေမှာဒီအကျဉ်းသားအလေးလေးလုတ်ခဲ့တဲ့နှစ်ဖက်ပူတွဲစစ်ဆေးဂိတ်တွေလည်းရှိတဲ့အိန္ဒိယနယ်စပ်ဘက်မဏိပူပြည်နယ်မိုးရီမြို့ကအရာရှိတူကဆိုပါတယ်တစ်ချိန်တည်းမှာဘော်ဒူးနေတုန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကမြန်မာဘက်ကမွတ်စလင်ဒုက္ခသည်14ဦးကိုလည်းအိန္ဒိယနိုင်ငံနဲ့ခိုးဝင်လာတယ်လို့အနောက်ဘန်ကောက်ပြည်နယ်New Japan Korea ယထာဘူရာယုံမှာဖန်ဆီးလိုက်တာမှာအမျိုးသမီးရှင်ဦးနဲ့ကလေးငယ်နှစ်ဦးပါဝင်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့လူငယ်တွေဥဆောင်ခဲ့ပြီးအခုထောက်ကနန်းတွေချီများပြားလာတဲ့ဆန္ဒပြသူတွေအနေနဲ့ဗန်ကောက်မြို့ကအရေးပါတဲ့လမ်းစုံလမ်းကွာတစ်ခုကိုအပြည့်အနေအားယူလိုက်ပြီးအာနာစိန်ဖို့ကောလာဟာလာထွက်နေတာတွေကိုခုခံသွားမယ်လို့ဆိုပါတယ်။ထိုင်းအစိုးရနှုတ်ဆက်ပေးဖို့နဲ့မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဗီယက်စနစ်ပါပြောင်းလဲဖို့တောင်းဆိုဆန္ဒပြလာသူတွေတစ်ဖက်နဲ့အပြောင်းလဲမလုပ်ဖို့တင်းခံနေတဲ့ရွေးကောက်ပွဲကတဆင်လာပေမဲ့ဆရာနာသိန်းခေါင်းဆောင်ဦးဆောင်ထားတဲ့အစိုးရတို့ကြားဖြည့်ရှင်းမရဖြစ်နေတာကိုရက်တက်ဖို့အခုလိုအာဏာသိမ်းနိုင်လေလို့ကောလာဟလတွေထွက်နေတာပါ1932ခုနှစ်ဒေါ်လာရေးကလေးကအာဏာသိမ်းမှုပေါင်း73ခုဖြစ်ခဲ့ပြီးစီးနှင်ကံဘီစနစ်ကျင်းသုံးလာတဲ့ထိုင်းနိုင်ငံမှာနောက်ဆုံး2014ခုနှစ်အာဏာသိမ်းခေါင်းဆောင် ဗိုလ်ချုပ်ကြီးဟောင်းပရယုတ်ချန်အိုချာအနေနဲ့စစ်တပ်စိတ်ချရေးထားတဲ့ဖွဲ့စည်းပုံအောက်မှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲတွေကတဆင့်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံရေးကနေပြန်မထွက်လို့တဲ့ဒီစစ်တပ်ကောင်ဆောင်6နှစ်ကြာအုပ်ချုပ်လာပြီးကြောထောက်နောက်ခံလဲပေးထားတဲ့အရင်ရှင်ယိုသေးလူယိုသေးဘရင်သားတော်လက်ထက်မှာဒီဆန္ဒပြပွဲတွေဖြစ်လာပြီးလက်ရှိမျိုးဆက်သစ်တွေကြာတရော်နန်းတော်ပါတိတ်ခါကြဆင်းလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာထိုင်ဝမ်မှာတော့အမေရိကန်ဝက်သားနဲ့အမေသားတင်သွင်းခွင့်ပြုမဲ့မူဝါဒအပြောင်းလဲကိုဆန့်ကျင်တဲ့အမတ်တွေနဲ့ထောက်ခံတဲ့အမတ်တွေကြာထိုးချိတ်ကြနဲ့ဝက်ဥတွေနဲ့ပေါက်တာတွေရုံရင်ဆန့်ခတ်ဖြစ်ခဲ့ပါတယ်ထိုင်ဝမ်ဝန်ကြီးချုပ်ဆူချန်ရှန်းနေနဲ့ဒီဥပဒေပြုအမတ်တွေကိုဒီဝက်သားတင်သွင်းခွင့်မူဝါဒဆိုင်ရာပုံမှန်မူဝါဒကြီးဟာရှင်းလင်းဖို့ရှိချိန်မှာ KMT လို့အတူကောက်လူသိများတဲ့အထက်ခံမျိုးသားရေးပါတီအမတ်တွေကဝက်ကလီစာတွေနဲ့ပြပောက်ပြီးဝိုင်းပိတ်ဆို့ခဲ့ရကနေမနေ့ကအခုလိုဖြစ်ခဲ့တာပါအခုလိုပိတ်ဆို့မှုပေါ်အစိုးရပါတီအမတ်တွေဘက်ကလည်းရပ်တန့်ဖြစ်ဖို့ကြိုးပမ်းရကနေအပြန်အလှန်ထိုးချိတ်မှုတွေဖြစ်ပြီးလွှတ်တော်ရဲ့ဝယုံသုံးကားဖြစ်ခဲ့ရပါတယ်ဒီလွှတ်တော်ထိုးချိတ်ပွဲထဲမှာအစိုးရပါတီ DPP ဒီမိုကရေစီတွတ်တက်ရေးပါတီအမတ်တွေကဆိုရင်အထက်ခံပါတီ KMT ကွန်မန်တန်အမတ်တွေကိုလွှတ်တော်ကျမ်းပြင်ပေါ်လဲကျတဲ့အထိနှစ်ပန်းလုံးတိုက်ခိုက်ခဲ့ပါတယ်ခင်ဗျာစနေမနက်ခင်းသတင်းတွေကိုမတ်အင်ချင်းနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာမြန်မာနိုင်ငံမှာလည်းဝေယူအသုံးပြုနိုင်အောင်အစိုးရနဲ့ကမ္ဘာပံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါစီမံကိန်းနဲ့ဗန္ဓာယဝန်ကြီးဌာနနဲ့ကမ္ဘာပံမြန်မာပြည်ဌာနညွှန်ကြားမှုတို့ရဲ့အွန်လိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံလူဦးရေ20မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက်ကိုဗစ်ကာဝယ်ဆေးဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ရပါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်ဖို့အပါအဝင်ကာယောဂကြုံနေရတဲ့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ160ထောက်ပံ့မဲ့အစီအစဉ်ကိုဆွေးနွေးခဲ့ကြတာလို့လဲစီမံကိန်းဗန္ဒာယီနဲ့စက်မှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထွန်းထွန်းနိုင်က VOE ကိုပြောပါတယ
်ဆွေးနွေးနေသေးပဲရှိသေးတယ်ပေါ့နော်ဒါကျွန်တော်တို့ financing ဘိုင်းထဲမှာတော့ငွေကတော့ကျွန်တော်တို့ဒီဗာလဲအမေရိကန်ဒေါ်လာ160ကျမိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကိုဆောင်ရွက်ဖို့ရှိတယ်။ဘာညာရထားတယ်။ဘာညာတို့မျိုးလေးပဲကျွန်တော်ကဗန္ဒာယီဘက်ကရှိတာခင်ဗျာ။ဈေးထောက်ပံ့မှုဈေး availability ကတော့Ministry of Health and Sports ကအတာဝန်ယူလုပ်တာခင်ဗျာ။အတော့အဲ့ရနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ finance ဘိုင်းဖြစ်တဲ့အတွက် World Bank ကဒီငွေကြေးဘိုင်းဆိုင်ရာပေါ့နော်အဲ့ဘက်ချမ်းကိုတော့ကျွန်တော်တို့ဘက်ချမ်းတာဝန်ယူပေးရတာကိုရှင်းနိုင်ပြတာပေါ့နော်။ဟုတ်
စီမံကိန်းဗန္ဒာယီနဲ့စက်မှုဝန်ကြီးဌာနပြည်အောင်စုဝန်ကြီးအပါအဝင်အကြီးအကဲရာရှိရေးနဲ့ကမ္ဘာ့ပံမြန်မာပြည်ဆိုင်ရာဌာနညွှန်ကြားမှု Miss Marian Sherman တို့ရဲ့ကြာတာပတိနေ့ကအွန်လိုင်းဆွေးနွေးပွဲအတွင်းကမ္ဘာ့ပံကနောက်ထပ်ငွေကြေးအကူအညီရနိုင်မယ့်အခြေအနေတွေနဲ့ကာဝယ်ဆေးဝယ်ယူနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လက်တွေ့အကောင့်တွေဖော်ရမယ့်ကိစ္စတွေအတွက်အသေးစိတ်ထပ်မံညှိနှိုင်းဖို့ကြံနေသေးကြောင်းလဲကမ္ဘာ့ပံရဲ့မြန်မာနိုင်ငံရုံးဝယ်တောင်းရှိသူဦးကျော်စိုးလင်းက VOE ကိုပြောပါတယ်။
အခုမှစပြီးတော့ကျွန်တော်ကဈေးမေးတော့မရှိသေးတော့ဒီမြန်မာပြည်အတွက်ပေါ့အဲ့ဒါရထားတာရှိတယ်ဆိုတော့အဲ့ဒါနဲ့ဒီကာဝယ်ဈေးနဲ့ပတ်သက်ပြီးတော့မှဝယ်တာတွေနောက်ဒီတခြားလုပ်ငန်းတွေပေါ့အဲ့ဒါမျိုးတွေမှာတုံးမှုတော့ရှိရပေါ့ဒါတော့ကျွန်တော်တို့ဘက်ကတော့အသေးစိတ်ကြီးကညတိုင်းတော့မရှိသေးတယ်ဆိုတော့လေအခုဘာလို့လဲဆိုတော့ process ကြီးကကျန်နေတယ်ဗျာအခုမှစပြီးတော့မှဈေးမေးရတာပဲရှိသေးတာဆိုတော့ဟို
ကိုဗစ်ကရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားမှုတွေမှာအလားအလာကောင်းကြီးထွက်ပေါ်လာနေချိန်မှာပဲလိုအပ်နေတဲ့နိုင်ငံတွေမှာဆေးရရှိရေးကမ္ဘာ့ပံကဒေါ်လာ12ဘီလီယံထောက်ပံ့ဖို့စီစဉ်နေရပါမြန်မာနိုင်ငံအတွက်ကာဝယ်ဆေးကိုတော့နိုင်ငံဗန္ဒာငွေအပြင်ကမ္ဘာ့ပံအပါအဝင်ကာဝယ်ဆေးရှာမုံငွေထောက်ပံ့တဲ့အဖွဲ့အစည်းတွေကရရှိရေးငွေကြေးတွေနဲ့ဝယ်ယူဖို့စီစဉ်ထားတာပါကမ္ဘာ့ကျန်းမာရေးဘွယ် WHO သက်ဆိုင်ရာနိုင်ငံတွေရဲ့အစားအသောက်စီးပွားကုကေ FDA ဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေရဲ့အရေးပေါ်သုံးစွဲခွင့်ရထားရဲ့ကိုဗစ်ရောဂါကာကွယ်ဆေးကိုပဲအဓိကဝယ်ယူသွားမယ်လို့မြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာ25ရက်မှာထုတ်ပြန်ထားတာပါမကြသေးခင်လတွေအားစားလို့ရောဂါကူးစက်မှုတွေတိုးလာရင်မြန်မာနိုင်ငံမှာတော့သေဆုံးသူ1800ကျော်အတိပြုလူနာ10000ခွဲနဲ့အာဆီယံနိုင်ငံတွေမှာလည်းတတိယအများဆုံးဖြစ်နေရပါခင်ဗျာကျွန်တော်ကတော့ဇော်ချပါ VOE ကြွတ်သတင်းပေးပို့လိုက်တာပ
ါကချင်ပြည်နယ်ထဲမှာ COVID-19 ပိုးတွေ့ရှိမှုနေ့စဉ်များလာတာနဲ့အမျှဖားကန့်လုံခင်းဘက်မှာတော့အသွာလာကန့်သတ်မှုစီကံနေပိုးတိုးချလိုက်ပြီး ပြည်သူတွေနေနေမှာပဲနေကြဖို့ပြည်သူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းသတိပေးပေမဲ့အများစုလိုက်နာမှုအားနည်းတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ဘက်ကနောက်ဆုံးအခြေအနေကျမစုမုံကစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ကချင်ပြည်နယ်တဝန်းကိုဗစ်တန်ရလူနာတွေမှာကိုဗစ်ပိုးရှိမရှိရန်ကုန်မန္တလေးမြစ်ကြီးနားဗမော်စတဲ့ဆေးရုံကြီးတွေစီတက်ခွဲဆန်းသက်စစ်ဆေးမှုပေါင်း 2,043 ဦးအနက်မှာတော့နိုဝင်ဘာလ28ရက်နေ့ညနေ 9:00 နောက်ဆုံးစစ်ဆေးချက်အဖြစ်အရ198ဦးထိရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ပိုးတွေ့ရှိတဲ့နေရာတွေကတော့မြစ်ကြီးနားမိုးညင်းမိုးကောင်းဖားကန့်မိုးမောက်ရွှေကူဝိုင်းမော်တနိုင်းစတဲ့မြို့တွေကဖြစ်ပြီးတော့ဖားကန့်ဒေသမှာတော့အခုလက်ရှိ109ဦးထိအများဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာပါ။စစ်စေးတွေးရှိမှုတွေထဲမှာဖားကန့်လုံခင်တိုက်ငယ်ဆေးရုံမှာဖားကန့်ကဆယ်လအရွယ်လူမမယ်ကလေးငယ်မှာတွေ့တာကနေစလို့ဖားကန့်ဒေသတွေအထူးသဖြင့်လုံခင်ဘက်ကကိုဗစ် -19 တွေးရှိမှုအခြေအနေနောက်အသွားလာကန့်သတ်မှုလော့ကဒေါင်းချထားတဲ့အနေအထားတွေကိုတော့လုံခင်ဒေသခံလက်ဖြင့်ကချင်ပြည်နယ်ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကရှင်းပြပါတယ်
။ဖားကန့်မြို့နယ်လုံးလေးနဲ့ပြောမယ်ဆိုရင်တော့ပိုးတွေ့လူလာကအခြားတူဖို့တော့ရှိတယ်။နောက်ကျွန်တော်အဓိကကျွန်တော်လုံခင်ပေါ့ဗျာကျွန်တော်နေရာနဲ့ကျွန်တော်လုံခင်ဖြစ်တော့ကျွန်တော်အိမ်သားမှာကိုပဲအဲပိုးတွေ့လူလာနဲ့တွေ့နေတဲ့ဆက်ဆက်တွေကျွန်တော်တွေ့နေတယ်။အဲ့တော့ကျွန်တော်ဖားကန့်မြို့နယ်လုံးမှာတော့လုံခင်ကိုအဓိကထားနေရတာပေါ့။တောင်ပြိုလူမျိုးကိုဖြစ်မှာဆိုလို့လေဒီအနောက်ပြောက်လူလာတွေကိုကျွန်တော်တီးခြားထားဖို့အခုလေးနေမဲ့ကျွန်တော်နေရာတော့ကြည့်ပြီးတော့ပြန်လာတယ်ဗျ။အော်လက်ရှိလုံခင်းတစ်ခုထဲမှာကိုယ်ကပိုးတွေ့လူနာ15ဦးရှိပြီဗျ။ဒီကျွန်တော်လုံခင်းအုပ်စုတစ်ခုလေးမှာနေအဲ့လိုဖြစ်နေတယ်
။ရွှေပြောင်းလူသမားတွေနဲ့ဒေသခံပြည်သူသိန်းချီနေထိုင်တဲ့ဖားကတ်မှာပိုးတွေ့ရှိမှုများလာတဲ့အတွက်အထူးသဖြင့်လုံခင်းအေရီးယားမှာတော့သွာလာကန့်သတ်မှုတွေနဲ့လော့ကဒေါင်းချပြီးကြက်မှတ်နေသလိုနေ့တစ်ပုံးတက်စီရေလူလူလှုပ်ရှားမှုနဲ့အတူပြည်သူတွေကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဖားကတ်အမတ်ဦးတင်ဆိုးကပြည်သူကိုတိုက်တွန်းပါတယ်
။အဲ့ဒီခါကျတော့ဒီကအဲဒီပိုးတွေ့တဲ့နေရာတစ်ဝိုက်ကိုကျွန်တော်လိုင်းကိုဖိတ်လိုက်တယ်လားလေအဲ့ဒါတကယ် main line ကြီးဖြစ်နေတာပေါ့ဗျာ။တော့အဲ့ဒါလေးတော့ကျွန်တော်လှုပ်ထားတယ်ဗျာ။အဲ့လိုမှမလှုပ်လို့ရှိရင်လည်းမရဘူးဒီမှာလည်းဟိုလူကြီးကထူထပ်ပြီးတော့မှဟိုကမိုက်ကန်လည်းများတယ်ဗျာ။နော်အခုကျွန်တော်ကဖက်ကန်တမြို့နယ်လုံးကို stay at home ထုတ်ထားတယ်လीအဲ့တော့ဒီစီးကန်းကိုတိတိကျကျလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်ဒီ covid အန္တရာယ်ကိုကျွန်တော်တို့ကကာကွယ်လို့ရနိုင်တဲ့အထက်မှာဖြစ်နေတယ်။ကျွန်တော်ဒီစီမံပြီးတော့အားလုံးအတွက်ကိုလုံနေကြရရှိမှာပြည်သူတက်လုံးကူပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တော့ကျွန်တော်လည်းတိုက်တွန်းချင်တယ်ဗျာ
။ဒီလိုဖက်ကန်ဒေသကပြည်သူတွေနေင်းထဲမှာပဲနေကြဖို့ဖားကန့်ဒေတာမှာအသွားအလာတွေတင်းကျပ်ထားပေမဲ့လို့အဝင်အထွက်စီကံဖောက်တာတွေရှိသလိုကိုဗစ် -19 ဆိုင်ရာကြိုတင်ကာကွယ်နိုင်ရေးပညာပေးမှုတွေရှိပေမဲ့လိုက်နာမှုကအားနည်းနေတဲ့အနေအထားဖြစ်တယ်လို့ဖားကန့်ဒေတာခန်နေမြေကသတင်းသမားကိုစော်မိုးထက်ကအခြေအနေပြောပြပါဗျာ။လော
လောဆယ်တော့ဒီ2ရက်3ရက်အတွင်းမှာပေါ့နော်လူတွေ့တာစိတ်လာတော့ပေါ့နော်ဒီညကြောက်ဝိုင်းနေပေါ့နော်ညကြောက်ဝိုင်းနေကိုခုနေရာရှိတယ်အခုအတရာကြီးတော့စက်စက်မမတ်လောက်တိုင်းတွေ့တယ်လက်ရှိဒီ2ရက်3ရက်တွင်လေးမှာတော့နည်းနည်းတင်းကျပ်လာတဲ့ဒေတာရှိတယ်ဒါပေမဲ့ကတ်တာကပြည်သူတွေရဲ့ဒီကလိုက်နာမှုအင်တာနက်ပါလေအတော့ကိုနေတယ်သက်ဆိုင်ရာကဒီမှာ mask တွေပါတယ်ဝေးတာတော့မှန်တယ်ဒါပေမဲ့ဒီတဲ့ mask တော့ယူလာတဲ့ခါကြီးမတက်ချင်မတက်တာလေနောက်တစ်ချက်ကဘာလဲဆိုတော့တရားမဝင်နဲ့လမ်းတွေကခုခုဝင်နေတဲ့ကိစ္စတွေမတားဆီးနိုင်ဘူးကျွန်တော်ဖက်ကလည်းချမ်းစီဟိုမှမရှိတာဘယ်နာဝင်ရနေတာ哦အဲ့လိုမျိုးတော့အဲ့ဒီပြဿနာကြီးကလည်းကြီးတယ်အဲ့တော့ဒီကိစ္စမှာဖက်ကမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုယ်တိုင်ဂျီဟာတွေကိုကျူးလွန်နေတယ်ရှိတယ်သူတို့အတိဆုံးမနေသူတို့ရက်ွက်ထက်မှာလူသစ်ဝင်နေမှုပေါ့နော်ဒီကတော့
ကချင်ပြည်နယ်အတွင်းမှာချိန်တို့အတွင်းကိုဗစ် -19 ကူးစက်မှုများပြားလာတဲ့အတွက်ယောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးပြည်သူတွေနေနေမှာပဲနေကြဖို့ stay at home အမိန့်ထုတ်ပြန်ချက်ကိုဖက်ကဒေသနဲ့မိုးညင်းမြို့နယ်တွေမှာကျမ်းမာရေးဝန်ကြီးဌာနကအောက်တိုဘာလ20ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်းကပြည်သူတွေအနေနဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာခြင်းဖြင့်ပူပေါင်းဆောင်ရွက်ကြပါလို့လည်းကချင်ပြည်နယ်အစိုးရပြည်သူ့ကျန်းမာရေးဦးစီးဌာနကအထူးသတိပေးတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်။ကျမစုမမ
ကိုဝေကယောဂါကလာအခက်ခဲကြုံနေရတဲ့အသေးစားချိတ်ငွေလုပ်ငန်းတွေကို၃နှစ်ကြာငွေထုတ်ချေးပေးဖို့အစိုးရကစီစဉ်နေတဲ့အပေါ်လုပ်ငန်းရှင်တွေကြိုဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။ကယောဂါကလာမှာချိတ်ငွေတွေပြန်မဆက်နိုင်သူတွေရှိတာကြောင့်ချိတ်ငွေဖြစ်တဲ့အသေးစားငွေကြေးလုပ်ငန်းရှင်တွေမှာအခက်ခဲကြုံနေရတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးအစိုးရကကူညီဖို့စီစဉ်နေတာဖြစ်ပါတယ်။နိုင်ငံအဝန်ကအသေးစားငွေကြေးလုပ်ငန်းတွေကို၃နှစ်အစီအစဉ်နဲ့ငွေထုတ်ချေးပေးမှာဖြစ်တယ်လို့လဲစီမံကိန်းပဏာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ
်ဒီ microfinance အဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့ကနိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီ covid-19 ကြောင့်တို့ကလည်းထိခိုက်ထားတာထိခိုက်မှုရှိခဲ့တာဆိုတော့ကျွန်တော်တို့ကဟို၃နှစ်လုံးထုတ်ချေးမှုလည်းလုပ်ထားတယ်ဒီလိုပါဒီကိုဗစ်ကာလမှာလည်းသူတို့ကပြန်ဆက်ဖို့တွေမှာတောက်ခံလို့မရတာရှိတယ်အထူးတွေရွှေ့ဆိုင်ပေးရတာရှိတယ်အဲဒါကြောင့်မို့သူတို့ကိုသူတို့မှာဗာရော့သွားလဲဆိုတော့စက်ပတ်ငွေရော့သွားတာပေါ့နော် liquidity ရော့သွားတာပေါ့ Hello, liquidity yo dua lekha jaro. Jono balu paya le suro. Di KB mian wapit deso. Yen liquidity luar lu sih. Jono rusi ani biro. Tung ni long tung cebu suro. Taneng anu ani policy cah biro lu dasi ye. Ai tung ni long le shout aja le suro. Shout aja le kha jaro. Tung ni long ah juga seni ku sengan kala. Seni bete ni rumah biasa ama tua. So ada ule dulu ada di lepangui yone dora utro PZB sahun ni me. Tahu le jono rasu sain tarik itu jamu lungan lepak buat le seni beli melu.
ကိုဝေကရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပဲခူးတိုင်းရဲ့ရခိုင်ပြည်နယ်တွေမှာအကျွဲပြတ်မဆက်နိုင်တဲ့သူတွေကိုအတင်းကျပ်ကောက်ခံတာတွေမလုပ်ဘဲ၆လတာဆိုင်ထားဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းရှင်တွေငွေကြေးပြဿနာကြောင့်ရမှာဆိုရင်နေချိန်မှာပဲအခုအစီအစဉ်ထပ်ပေါ်လာတာပါအသေးစားငွေချေလုပ်ငန်းတွေကိုချင်းငွေပေးမဲ့အစိုးရရ ါတယ
်အကယ်၍ကျမတို့ကချင်းဝင်ရတယ်ကျမတို့လည်းလွတ်လွတ်ကျွတ်ကျွတ်ဟိုဟာချင်းဝင်ရှိတယ်ကျမတို့အားလုံးတော့နှုတ်နှစ်ဖက်အတွက်အဆင်ပြေတယ်ချင်းဝင်ရတဲ့အချိန်ပေါ်မှာမူတည်တာပေါ့နော်ချင်းဝင်ရတဲ့အချိန်ပေါ်မှာကျမတို့ကအကယ်၍ဒါစိုက်ပျိုးရသည့်အချိန်ဆိုလို့ရှိရင်ကျမတို့စိုက်ပျိုးရေးသမားတွေကိုများများချိန်လို့ရတာပေါ့နော
်အသေးစားငွေကြေးလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးမယ်ဆိုပေမဲ့လည်းတင်ကြတဲ့ကန့်သတ်ချက်တွေရှိမှာကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြက်ကတော့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကြောင့်လက်တွေ့ငွေချေးရမှာအခက်အခဲကြုံရတာတွေရှိတယ်လို့ပြောပါတယ်
။ဥပမာဆိုလို့ရှိရင်အရင်တော့ဆိုရင်ဘာရေးရှိတယ်ဆိုလို့ရှိရင်မှအပေါင်းပစ္စည်းထားမှရမယ်ဆိုတာမျိုးပေါ့နော်။အဲ့တော့အသေးစားချင်းငွေလုပ်ငန်းတွေမှာတကယ်လုပ်နေကြတဲ့သူတွေကတချို့ကြတော့လေအိမ်ငန်းတို့ရုံးငန်းတို့ကအပိုင်မဟုတ်ဘူးကုမ္ပဏီတို့ကတော့သူ့အနေနဲ့သူအစုဆက် share ထည့်ပြီးတော့ရှိတဲ့ငွေကိုလုပ်ငန်းထဲမှာလှည့်တာသူတွေကိုထုတ်ကြည့်ရပါတော့အဲ့တော့အပေါင်းပစ္စည်းတို့ဘာလို့အဲ့လိုမျိုးပြဖို့ခက်ခဲတဲ့အုပ်စုတွေရှိကောင်းရှိမယ်ပေါ့နော်ရှိတယ်ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးတွေကြောင့်မရတာကြီးများတယ်နောက်တစ်ခုကတော့ဒီအသေးစားချင်းငွေလုပ်ငန်းတွေကတယောက်ထဲနှစ်ယောက်ထဲနဲ့ဟိုတည်ကြတာမဟုတ်ဘူးလေအာတတိယအဖွဲ့အစည်းတစ်ခုခုတတိယလူပုဂ္ဂိုလ်တရားရောက်ကနေပြီးတော့ချိမဲ့ချင်းွေကိုအာမခံပေးဖို့ဆိုတဲ့ဟာမျိုးကြတော့အဲ့လိုမျိုးတွေသူတို့ငကိုပုံမှန်ဆောက်ထားတဲ့နေရာမှာတော့ဟိုဟာတွေရှိတာပေါ့နော်အဲ့ဒီကန့်သက်ချက်တွေရှိရောအဲ့ကန့်သက်ချက်တွေကကြတော့အခုအသေးစားချင်းွေတော်တော်များများလုပ်ငန်းတော်တော်များများကတိတ်ပြီးတော့အဆင်မပြေကြဘူးလို့ကျွန်တော်တော့ကြားရတယ်ပေါ့နော
်အသေးစားငွေရေးကြေးရေးလုပ်ငန်းတွေကိုတော့မြန်မာစီးပွားရေးဘဏ်ကနေချင်းငွေတွေထုတ်ပေးမှာဖြစ်ပြီးအခုချိန်ထိငွေရေးကြေးရေးအဖွဲ့အစည်းပေါင်း88ခုကရှောင်လှယ်တင်ထားတယ်လို့လည်းငွေရေးကြေးရေးကြည့်ကြရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ်။အစိုးရကတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံအဝန်အသေးစားငွေရေးကြေးရေးအဖွဲ့အစည်းပေါင်း189ဖွဲ့ရှိပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေတင်ပြပို့ထားပါတယ်။
ဒါကြောင့်ပြန်ရုဆလာဘီကဘာမီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တစ်ချက်ကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းအသုံးထုံးနိုင်ပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစားသားပါ။ Is Bangladesh a viable partner for international justice? Bangladesh ဟာအပြည်ပြည်ဆိုင်ရာတရားစီရင်ရေးအတွက်သင့်လျော်တဲ့ partner ဟုတ်ပါရဲ့လားဆိုတဲ့ထုံးစံနဲ့ Khazi Abdurrahman ရဲ့ဆောင်မကို East Asia Forum မှာဖော်ပြပါတယ်။ဒီသမ ्या အကုန်ပြစ်လို့သူတို့ကိုအထက်ကအမင်းပေးကြောင်းမြန်မာစစ်သားများရဲ့ဝန်ခံတဲ့ဗီဒီယို2020စက်တင်ဘာမှာပေါ်ထွက်လာချိန်သူတို့မျိုးကလည်း ICC ကိုလွှဲပေးလိုက်တယ်ဆိုတဲ့သတင်းတွေကြားလိုက်ရပြီးနောက်ဒါဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရက်စက်မှုတွေအတွက်တာဝန်ရှိသူတွေကိုပေါ်ထုတ်ရေးယူနိုင်ဖို့ညှိနှိုင်းချက်မြင်မာလာခဲ့ပါတယ်ဒီနေရာမှာဘင်္ဂလားဒေ့ရှ်အခမ်းကဏ္ဍအဓိကကျတယ်လို့စာရေးသူကဆိုပါတယ်မြန်မာနိုင်ငံအပေါ်ဂမ်ဘီယာက ICC မှာရှောက်ထားခဲ့တဲ့ဒီမှုကိုနယ်သာလန်စနဲ့ကနေဒါနိုင်ငံတို့ကပူးပေါင်းပါဝင်ခဲ့ကြပေမဲ့မြန်မာအင်ဂျင်နီယာတွေကတော့တိတ်ပြီးဂရုမစိုက်ဘူးလို့ရေးပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့အဆင့်အတန်းကိုလည်းညံပြင်းလာတယ်ဆိုပြီး1987လွတ်လပ်ရေးစပွဲတွေကရက်စက်ကြံကြုတ်မှုတွေကိုဖြည့်ဆည်းနိုင်လို့2020မှာပြည်တွင်းရာဇဝတ်ဆုံးရုံးကိုဒါ International Crime Tribunal ဖွဲ့စည်းပြီးတော့စစ်ဆေးခဲ့တာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကအစောပိုင်းကြိုဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒါမျက်တွေ့မှုနဲ့ပုံလင်းမြင်တာမှုမရှိဘူးတသက်တွေကိုချင်းချမှုရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝေဖန်ခံခဲ့ရတယ်လို့ကြေပါတယ်ပြည်တွင်းလူခွေအခြေအနေဒီလိုနှိမ့်ချနေတဲ့အတွက်အိန္ဒိယနိုင်ငံတစ်ခုမှာဖြစ်ပေါ်တဲ့ရက်စက်ကြံ့ကြုတ်မှုတွေအတွက်တာဝန်ရှိသူတွေကိုတာဝန်ရှိစေဖို့နိုင်ငံတကာရဲ့အထောက်အပံ့မှာဘင်္ဂလားဒေ့ရှ်အရေးကြီးတဲ့နေရာမှာစီးတင်မစီးတင်ဆိုတာ မိသိမေးထိုက်တဲ့မိကုံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဟာ ICC ရဲ့ Rome Statute ကို1992မှာလက်မှတ်ထိုးပြီး2010မှာအတည်ပြုခဲ့တယ်လို့ဆိုပါတယ်။ဒါဟာတောင်အာရှနိုင်ငံတွေအထက်ကတနိုင်ငံနဲ့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကဒီလိုအဖွဲ့ဝင်ဖြစ်တဲ့အတွက်ရင်းညာတွေအပေါ်ကျူးလွန်တဲ့ကိစ္စတွေကို ICC ရဲ့အမှုလိုက်စနစ်တွေအနေနဲ့တရားဝင်စုံစမ်းခွင့်ရရှိတော်တာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲ pre-trial လို့ခေါ်တဲ့ကျူတင်စီစီရုံတစ်ခုကိုဘင်္ဂလားဒေ့ရှ်မှာလက်ခံဖွင့်လို့အထိဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်တဲ့သို့တော်လည်းပဲဒါကိုဒေသတွင်းအင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့အိန္ဒိယနဲ့တရုတ်တို့ကတော့ခက်တင်းသဘောထားရတယ်လို့ပြောပါတယ် ICC အနေနဲ့ Rome Statute ကိုလက်မှတ်မထိုးထားတဲ့နိုင်ငံတွေပေါ်တရားစွဲဆိုဖို့လုပ်တဲ့ကိစ္စကိုလည်းဥပဒေကျွမ်းကျင်သူတွေကစိုးရိမ်ခင်ဖြစ်ကြတယ်လို့ဆိုပါတယ် ICC ဟာဘင်္ဂလားဒေ့ရှ်အပေါ်မိခိုအားထားမှုနည်းနည်းလွန်ကျွနေတာဖြစ်နိုင်တယ်တကယ်တော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတို့ဟာဒုက္ခသည်ပြန်လည်လက်ခံရေး2019သဘောတူညီချက်ကိုလက်မှတ်ရေးထိုးထားရပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဟာ ICC နဲ့ပူးပေါင်းပြီးမြန်မာနိုင်ငံအပေါ်ဖိအားပေးမယ်ဆိုရင်တော့မြန်မာနိုင်ငံအဖို့ဒီကိစ္စမှာအဟန္တာဖြစ်သွားစေနိုင်တယ်လို့ညွှန်သားထားပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီကဏ္ဍကိုကျွန်မခင်မီထွေးကတင်ဆက်ပေးပါမယ်အချင်းချင်းရိုင်းပင်းလေးရှိပြီးစာနာကူညီတက်ကြတဲ့သူတွေနေထိုင်တဲ့မြန်မာနိုင်ငံမှာလူမှုကူညီလုပ်ငန်းတွေအများပြားရှိပေမဲ့လို့ဒါရီကိုစနစ်တကျချင့်ဝင်စံနှုန်းတွေချမှတ်ပြီးလှုပ်ဆောင်တာမျိုးကတော့အားနည်းနေသေးတာကိုတွေ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာဘာဂူပွဲယူဖို့အတွက်မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးသုတေသနလှုပ်စာတမ်းပြုစုနေတဲ့မတ်မီရှယ်ခမောင်းကပြောပါတယ်မြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဘယ်လိုအားနည်းမှုတွေရှိနေတာပါလဲဘာတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါလဲအမျိုးသမီးတွေအများစုပါဝင်လှုပ်ဆောင်နေတဲ့ဒီလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အရေးပါမှုတွေကိုတော့မန်းမေရှယ်ခမောင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ရှဲကဒီပညာရေးအုပ်ချုပ်ရေးနဲ့ဥစားမှုပိုင်းဆိုင်ရာဘာသာရပ်နဲ့မကြခင်မှာပဲပါရဂူပွဲယူဖို့အတွက်ရှိနေပြီးတော့ဒီအတွက်ကိုစာတမ်းပြုစုတဲ့အခါမှာလည်းဒီမြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လေးလာသုတေသနလုပ်တင်ပြနေတယ်လို့သိရပါတယ်။ဆိုတော့ဘာကြောင့်များဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းကိုစိတ်ဝင်စားလုပ်ဖြစ်တာပါလဲ။ဘာတွေတွေ့ခဲ့ရလဲဆိုတာကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါလားရှင
်။ကျွန်မအခုလောလောဆယ်ပြီးအောင်လုပ်နေတဲ့ပါရဂူပွဲကိုအစပြီးတော့လောက်ခါစားတော့ဘယ်လိုစဉ်းစားမိလဲဆိုတော့ဒီကျွန်မအခုလက်ရှိရှိထားတဲ့ပညာရေးနဲ့ပြီးလို့ရှိရင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံလေးနှစ်နှစ်ဆက်ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာကနေပြီးတော့ဘယ်လိုပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလုပ်ရအောင်လဲဆိုတော့စပြီးအကောင့်ထည့်ပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ကျွန်မမိပြန်လာပြီးတော့အလင်းလာတယ်အဲ့ဒီလာတဲ့အခါကျတော့ကျွန်မဒီမှာရှိတဲ့မိတ်ဆွေတို့ပေါ့ပြီးလို့ရှိရင်တခြားသူသုံးလေးရမယ်စကားစပြီးတော့ပြောမိတယ်ပေါ့နော်ဒီမှာလုပ်နေတဲ့ social worker တွေဘလိုများအလုပ်ကိုလုပ်ကြကြလဲပြီးလို့ရှိရင်ဘလိုပညာရေးနဲ့ပတ်သက်ပြီးတော့ training လေးပါရရကြလဲဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားအစားပါတော့ပေါ့နော်သူကပိုင်းပိုင်းမှာပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social work ဆိုတဲ့အလုပ်ကိုလုပ်နေနေပေမဲ့သူတို့နဲ့ဟိုသက်ဆိုင်တဲ့ပုံလို့ခေါ်မယ်ပွဲတွေပါတယ်ဆိုတာဟိုတခုပဲရှိနေတယ်အဲ့ဒီဟာကဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီကဒီရန်ကုန် University မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနနေပြီးတော့သွားတဲ့ပေးတဲ့ diploma ပွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ပွဲဆိုတော့မဟုတ်သေးဘူးပေါ့အဲ့တော့အဲ့ဒီဟာကိုဟိုသိရတဲ့အချိန်ကျတော့အရန်စိတ်ဝင်စားပါတယ
်အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုပ်လုပ်နေကြတဲ့သူတွေနဲ့ဆက်စပ်စကားပြောဖြစ်ခဲ့တာရောရှိပါလား
ဟု ုတ်ကဲ့အဲ့တော့စကားဆက်ပြောရင်းနဲ့ပေါ့နော်ဘလို့အခြေဆက်ရသွားလဲဆိုတော့ဒီလူမှုဝန်ထမ်းဌာန Ministry of Social Work မှာရှိတဲ့ Social Worker တယောက်နဲ့ဒီမှာဟိုဆက်သွယ်ရသွားတယ်ပြီးတော့ဒီ Social Worker အသင်းဆိုတဲ့အဖွဲ့ဆိုတာရှိရဲ့အဲ့ဒီအဲ့ဒီမှာလုပ်နေတဲ့လူတွေလည်းနည်းနည်းဆက်သွယ်ရသွားတယ်ဆိုတော့ဒီမှာစကားစာပြောကြည့်တာပေါ့နော်အဲ့ဒီစကားစာပြောတဲ့အခါမှာဘာများတွေ့လာလဲဆိုတော့ဒီပညာရေးနဲ့ပတ်သက်တဲ့ Training တွေဒါမှမဟုတ်ရှင်လေ့ကျင့်ရေးတော့နော်ပြီးတော့လုံးလက်တွေ့လုပ်တဲ့လုပ်ငန်းတွေကျတော့အဲ့ဒါကိုအဲ့ဒီနေရာမှာအရန်အားနေနေတယ်ပေါ့နော်ခုလောဆယ်ဟိုပညာရေးဟိုဘွဲ့မရှိတဲ့အပြင်အဲ့လို training လုပ်ပြီးလို့ရှင်ပြီးတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအရန်လုပ်ရဲဆိုတော့ဒီနေရာကိုဘလို့ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်စာပြီးဆွဲရမယ်ဆိုပြီးတော့ကျွန်မအဲ့ဒီ project နဲ့ဒီဘာတကူဖွဲ့ကိုစာတန်းကိုစာပြီးရေးဖို့အစီအစဉ်ခဲ့တာပေါ့နော်နောက်လောဆယ်နော်ဒီဆို United Nations UNICEF ပါမိပြောအများနဲ့ကူညီနေတဲ့အစီအစဉ်တွေရှိတော့ရှိတယ်။ဒါပေမဲ့ပညာရေးဘက်တက်တက်ဆိုတော့မရှိသေးဘူးပေါ့။အဲ့တော့ဒီကပါပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာလိုက်လာရတဲ့ code of ethics ဆိုတာကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social work ကတိုင်းမှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးတွေအဲ့ social work တန်ဖိုးတွေဆိုတာကို guideline လမ်းညွှန်ရက်ဒါမှမဟုတ်လို့ရှိရင် framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။အဲ့ဘက်ကျွန်တော်ဒီမှာပြမှာဆိုရှိတဲ့ social worker ရဲ့အတွက်ကိုဒီလို framework တောင်းမဟုတ်လို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးစုံစမ်းကြည့်တဲ့အခါကျတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်ထုတ်ထားတဲ့ဟာတွေမရှိသေးဘူးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေเนาะအဲ့လိုမျိုးရှိလုပ်ငန်းတွေကတော့အများသောအားဖြင့်လုပ်နေကြတာများတယ်။ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိရဲ။တချို့ဆိုလို့ရှိရင်လည်းဒီအစိုးရကလည်းမမလုပ်လို့ရှိရင်ချာချန်တဲ့ပရဟိတအသင်းတွေတောင်မဟုတ်လို့ရှိရင် NGO တွေမှလုပ်တဲ့ဟာတွေရှိတယ်။တကယ်ဆိုလို့ရှိရင်ဒီ social worker ဆိုတာကတကယ် professional ပေါ့နော် professional career မှာပါသွားတယ်ဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကန်တဲ့အခါကျလို့ရှိရင် professionally တိုးတက်အောင်လုပ်ရတယ်ပေါ့နော်ပညာရေးလည်းပါတယ်ပြီးလို့ရှိရင်အဲ့ဒီဟို training လုပ်ပါအောင်လည်းထောက်ပံ့ပေးရတယ်ဆိုတော့အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပါဦးပါမယ်
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
ဟုတ်ကဲ့မှာဒီလိုမြန်မာ social worker တွေအတွက်ပြန်ပြီးတော့ကြည့်တဲ့အခါကျတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အချက်အရာတွေတွေ့လာတယ်နော်ဒီမှာဒီ research ကိုစပြီးတော့ပြန်လုပ်တဲ့အခါဘာတွေမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီဝန်ကြီးလောက်ကလေးကရှိခဲ့တာပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတော့ဒီ International Social Work ကနေပြီးတော့သူစောင်းပါးတစ်ပါးရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီမြန်မာပြည်မှာ Social Work ဆိုတဲ့ဘယ်လိုပညာရေးကိုအတိအကျလိုက်ပြီးတော့သင်ပေးမယ်ဆိုတဲ့သတင်းမျိုးရေးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကမြန်မာနိုင်ငံမှာအရန်အပြောင်းလဲတွေတွေ့ကြုံလာတဲ့အခါကျတော့ဒီအကြောင်းဆိုတာမရှိတော့ဘူးနော်အချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့လူတော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်เนาะဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိတော့ဟိုကျမတို့တည်တဲ့အတိုင်းပေါ့เนาะဒီကျမတို့ရိုးရာဟိုအများတန်းလူတိုင်းလူနေတဲ့နေရာမှာအခုကြီးစေတဲ့ delay ဆိုတာရှိတယ်ပေါ့เนาะဒါပေမဲ့ဒီလိုအဲ့ဒီလိုဟိုလူမှုဘုံနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းเนาะဟိုကိုရက်ကွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ဟိုကူညီမဲ့ပြန်ဒီတက်ပုံပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာတယ်ပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်နာပြီးတော့အကျင့်သုံးနိုင်မဲ့အဲဒီ professional standards ဆိုတာလည်းတကယ်ကိုလိုအပ်နေတယ်ဆိုတာအဲဒီမှာအသေးစားတွေ့လာပါတယ
်တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းအဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီဆောက်ရှောက်လိုစိတ်ရှိတဲ့သူတွေများတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေးပေးမိပြီးအခုဆိုရင်လည်း covid ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ကျတော့ဒီလိုရိုင်းပေးကူညီတတ်တဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစီမင်းစည်းကမ်းစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားချက်အတော်ကောင်းတာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရက်ဆိုတာမျိုးကိုစနစ်တကျမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီးကူဟန်နဲ့လောက်ကင်လှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မှာအခြေခံကတော့မရှိဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဆီမှာလွတ်နေတဲ့နှစ်တွေကအရန်တူများနေရဲဆိုတော့ဟိုအစနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုရင်ဆိုင်ရလဲဆိုတာရေးပြန်သိဖို့လိုတယ်ပေါ့နော်ဒီ curriculum ပေါ့ဒီစာသင်တဲ့နေရာမှာဘာတွေကဟိုအပောင်းဝင်တင်ယူရတယ်ဆိုတော့ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့ဒီပိုင်းပညာပြီးလို့ရှိရင် research သူတွေတနာတွေလုပ်ရတယ် စုံစမ်းနာတွေလည်းလုပ်ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကူကတော်တော်ရေးကြီးတယ်ဒီ psychology ဆိုတာတော့စိတ်ပိုင်းဆိုင်ရာနဲ့သင်တဲ့သင်ကြားမှုတွေပေါ့နော်အဲ့ဒါလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုမြင်ကျင်းမှုတို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘလို့ဆက်ဆံကြတယ်ဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့အချက်တွေလည်းနားရေးကြီးတယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကဘာရှိသေးလဲဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြဘလို့ဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေပေါ့ကြောအချက်လက်တွေကိုအဲ့ဒါတွေကိုနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့ဒါတွေကလည်းဒီလူတယောက်ကိုဘယ်လိုထိခိုက်ပြီးတော့ဘယ်လိုအကျိုးပြုတယ်လဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီတင်ဒန်းတွေနဲ့တင်ဒန်းအနေနဲ့လည်းသင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard တွေမှာဘယ်လိုရှိလဲဆိုတော့သိဖို့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတော့လူပေါင်းစုနဲ့ပတ်သက်တဲ့အပြဿနာအမျိုးမျိုးကိုဖြေရှင်းပြီးတော့ကူညီကြတဲ့လူဆိုတော့တယောက်တယောက်စကားပြောဆက်သွယ်တဲ့အခါမှာဘယ်လိုပို့ပြီးတော့ထိရအောင်လုပ်နိုင်ရမလဲဆိုတော့ဟိုသင်တန်းလေးကိုလေ့ကျင့်တော့လုပ်ပါတယ်အဲ့တော့ကြည့်လိုက်လို့ရှိရင် social worker တယောက်ဖြစ်လာတယ်ဆိုတော့တော်တော်ကြီးဘက်ဆုံးနားလည်ပြီးတော့ join ချင်မှလုပ်နိုင်လုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတော့အဲ့ဒါကိုအသိပေးချင်ပါတယ်နော်
ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝင်တဲ့လုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရက်ကိုစနစ်တကျသင်ယူလေ့လာပြီးတော့လူမှုအတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေရှည်အကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာပါရဂူပွဲအတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုဝန်တွေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ထားတဲ့စံညွှန်းတွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မက်မစ်ရှဲဘာရီအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေရှည်ဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလူမှုဝန်ထမ်းလုပ်ငန်းတွေကဘလောက်အထိအရေးပါတဲ့ကဏ္ဍမှာရှိနေလဲအမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်အခုကတော့အချိန်ကပ်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မဆင်းရဲပါရှင်
ဒီဘက်တူတာဆုံးလင်အမေရိကန်တခွင်အစည်းအဝေးမှာ2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ထိတ်တန့်အမျိုးသားလုံခြုံရေးအကြံပေးရာထူးတွေအတွက်ဘသူတွေကိုအဆိုပြုထားလဲဆိုတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးရမယ်ခင်ဗျာဒီစချောင်းမြောက်အမေရိကန်သမ္မတဖြစ်လာတော့မယ်ဂျိုးဘိုင်ဒန်ကမျိုးသားလူကြီးနဲ့သက်ဆိုင်တဲ့အစိုးရဖွဲ့ဝင်နေနေရာမှာခံထားမဲ့သူတွေကိုလူလူနဲ့မိတ်ဆက်ပေးလိုက်ပြီးတော့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြန်ပုံဖော်မှာဖြစ်ပြီးခေါင်းဆောင်မှုနဲ့ပတ်သက်တဲ့စံတမ်းမိုးတွေကိုလည်းပြန်ပြီးတော့အသက်သွင်းသွားမယ်လို့ပြောပါရယ်သမ္မတတာဝန်လွှဲပြောင်းမယ့် UK မှာအခြေစိုက်ရုံးဖွင့်ထားတဲ့ Delaware ပြည်နယ် Wilmington မှာအင်္ဂါနေ့ကဒီဘိုင်ဒန်အစိုးရအဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအမျိုးသားလူမျိုးရေးအကြံပေးနဲ့ရာသီဥတုထင်းထင်းရှောက်ရှောက်ရေးဆိုင်ရာဝန်ကြီးအဆင့်အထူးတန်တမတူခန့်အကြောင်းကြေညာခဲ့ပါတယ်ဂျိုးဘိုင်ဒန်ကအခုလိုပြောရတယ
် Well, not only repair though also
ကဘာတော့အမေရိကန်ရဲ့အခန်းကဏ္ဍကိုအတူတကွပြန်အသက်သွင်းရုံနဲ့မဟုတ်ဘဲဥဆောင်မှုအခန်းကဏ္ဍနဲ့မှန်ကန်တဲ့ခေါင်းဆောင်မှုအရည်အသွေးကိုပြန်ဖော်ထုတ်မှာဖြစ်တယ်လို့တပ်ဖွဲ့ဝင်တွေတန်တမန်တွေထောက်လန့်ရေးအတိုင်းဝိုင်းအနေနဲ့နိုင်ငံရေးလွှမ်းမိုးမှုမပါဘဲသူတို့အလုပ်ကိုသူတို့လွတ်လွတ်လပ်လပ်လုပ်ဆောင်နိုင်အောင်ပါလှုပ်ဆောင်သွားပါမယ
်အခုရာထူးခံခဲ့တဲ့အကြံပေးတဲ့အနေနဲ့သူသိကျင်နာတွေကိုသာမဟုတ်ဘဲသူသိဖို့လိုအပ်တာမှန်သမျှကိုလည်းပြောပြသွားမှာဖြစ်ပြီးတော့အမေရိကန်တွေအနေနဲ့ဂုဏ်ယူစရာတွေကိုပဲလှုပ်သွားမှာပါလို့မစ္စတာဘိုင်ဒန်ကပြောရတယ်နိုင်ငံရေးဝန်ကြီးရာထူးခံဖို့အဆိုပြုထားတဲ့အန်သိုနီဘလင်ကင်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရယ
် Tony's been one of my closest and most trusted advisors. I know him and his family.
Tony ဟာကျွန်တော်ရဲ့အနီးကပ်ဆုံးနဲ့အယုံကြည်အားဆုံးအကြံပေးတွေထဲကတယောက်ပါ။သူနဲ့ရောသူ့မိသားစုနဲ့ပါခင်မင်းရင်းနှီးပြီးမိသားစုဟာရွှေပြောင်းအခြေချလာတဲ့ဒုက္ခတွေ၊နာစီတွေရဲ့တပ်ဖြတ်မှုကနေအသက်မသေးပဲရှင်ကြံရစ်သူတွေပါ။သူမိသားစုကဘာမှမဆိုဖြစ်နိုင်ရမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးတွေအပေါ်ဘယ်တော့မှအခွင့်အရေးမယူဖို့လဲသူ့ကိုကောင်းကောင်းဆုံးမခဲ့ပါတယ်။တိုနီဟာနိုင်ငံအတွက်အမြဲပဲအစဉ်သင့်ဖြစ်နေသူပါ
။ပြီးခဲ့တဲ့သမ္မတတန်းတွင်အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေနဲ့တိတ်နွေးထီးတဲ့ဆက်ဆံရေးမရှိခဲ့ဘူးလို့ပညာရှင်တွေကသုံးသပ်ထားပါတယ်။ဒီဆက်ဆံရေးပြန်ကောင်းလာအောင်ဆောင်ရွက်ဖို့လဲနိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်သိုနီဘလင်ကင်ကပြောရတယ်
We have to proceed with equal measures of humility
and confidence
ကျွန်တော်တို့ဟာယိုကျိုးနှိမ့်ချမှုနဲ့ယုံကြည်မှုကိုချိန်ထိုးပြီးရှေ့ဆက်လှုပ်ဆောင်ရပါမယ်ရွေးကောက်ခံသမ္မတပြောခဲ့တယ်လို့ပါပဲကဘာကြီးရဲ့ပြဿနာအလုံးကိုကျွန်တော်တို့ကြီးဖြေရှင်းနိုင်မှာမဟုတ်ပါဘူးတခြားနိုင်ငံတွေနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့လိုသလိုသူတို့ရဲ့အတူတကွပူးပေါင်းဆောင်ရွက်မှုလည်းလိုအပ်ပါတယ်
နိုဝင်ဘာလဆက်မဲမှာတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲမှုကာကွယ်တိုက်ဖိအစားချုပ်တဲကနေဒုတိယအများဆုံးကာဗွန်တက်ငွေထုတ်နေတဲ့အမေရိကန်အနေနဲ့အခုလိုနှုတ်ထွက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာသူကကြေညာပေးခဲ့တာကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်ရွေးခံမယ်ဆိုရင်ဒီသဘောတူညီချက်ကိုပြန်လက်ခံမယ်ဆိုပြီးတော့ကြေညာပေးခဲ့ပြီးအခုခါမှာတော့ဒီဂရီကိုကောင်တယ်ဖော်ဖို့ဝါရစ်တန်တမန်တူကိုရွေးချက်ထားပါတယ
် And as for the man himself if I had a former secretary of state who helped negotiate the Paris climate accord or
former president of the United States သဘောတူညီချက်စာချုပ်ကိုပြည်နိုင်ရေးဆွဲရမှာပါဝင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမရလောင်းလည်းဖြစ်ဝါရင်အထက်လွတ်တော်အမတ်လည်းဖြစ်ရာသီဥတုဆိုင်ရာအဖွဲ့အစည်းကြီးတစ်ခုရဲ့ခေါင်းဆောင်လည်းဖြစ်ခဲ့သူကိုရွေးချယ်တာကိုကြည့်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြသပါလိမ့်မယ်ဒီလိုလူတစ်ယောက်ကိုရွေးချယ်ထားတာကိုကြည့်ချင်းအဖြစ်ကျွန်တော်ရဲ့တန်ဓေဋ္ဌံကိုမြင်နိုင်ပါတယ်အဲ့ဒီသူဟာကျွန်တော်ရဲ့အရင်းအဆုံးမိတ်ဆွေတဦးဖြစ်တဲ့ဂျွန်ကယ်ရီဖြစ်တယ်ဆိုတာကိုကဘာကြီးကတွေ့မြင်ကြရပါလိမ့်မယ်ဂျွန်ကယ်ရီယာဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ချင်းချောင်မူကြီးတရက်နဲ့ပတ်သက်လို့ကင်တွယ်သွားပါလိမ့်မယ်။သူ့ထက်ယုံကြည်စရာကောင်းတဲ့သူမရှိတော့ပါဘူး
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းလူသားပေါင်းများစွာရဲ့အသက်တွေချင်းချောင်ခံနေရပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကလည်း2030အရောက်မှာ50ရာခိုင်နှုန်းအထိထပ်တိုးလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အပူလိုင်းကျရောက်တာမုန်တိုင်းနဲ့မိုးခေါင်ရေရှားမှုတွေလိုရာသီဥတုကြောင့်ဖြစ်တဲ့သဘာဝဘေးအန္တရာယ်တွေတစ်နှစ်တည်းတစ်နှစ်ပုံမကြုံလာဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ကအောက်တိုဘာလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးခဲ့ပါတယ်။ဒါပြင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဝင်ရုံးစွန်းဒေသတွေမှာကျင်လည်ကြတဲ့ပိုလာဝက်ဝန်ကြီးတွေမျိုးတုံးတော့မဲ့အခြေအနေကြုံနေရတယ်လို့လည်းလေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။နောက်ထပ်လူသက်တမ်းတစ်ခုစာလောက်ကာလအတွင်းဒီဝက်ဝန်ကြီးတွေမျိုးတုံးပြောက်ကွယ်သွားနိုင်တယ်လို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့သဘာဝတရားဆက်ဆက်မှုသုတေသနလေ့လာချက်တွေကိုဖော်ပြနေတဲ့ Nature Climate Change Journal မှာသိပ္ပံပညာရှင်တွေကသူတို့ရဲ့လေ့လာချက်တွေကိုဖော်ပြခဲ့ကြတာပါကယ်လီဖိုးနီးယားမှာဆိုရင်လဲစက်တင်ဘာလအတွင်းတုန်းကမကြုံစဘူးတော်မီကြီးလောင်ကျွမ်းခဲ့ပါတယ်ဝါရှင်တန်ပြည်နယ်အော်ရီဂွန်ပြည်နယ်တွေမှာလဲတော်မီကြောင့်ဘေးလွတ်ရာပြောင်းဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါသိပ္ပံပညာရှင်တွေကတော့ရာသီဥတုပြောင်းလဲလာမှုကြောင့်အခုလိုအဆိုးဆုံးတော်မီကြီးတွေလောင်ချမ်းခဲ့ရတာလို့ပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖို့ဂျွန်ကယ်ရီကိုဝန်ကြီးအဆင့်ရာထူးနဲ့ညီမျှတဲ့အထူးတန်တမန်အဖြစ်ခန့်အပ်တောင်းပေးခဲ့ပါတယ်။ဂျွန်ကယ်ရီက
To end this crisis the whole world must come together
ဒီပြဿနာကိုအဆုံးသတ်ဖို့ဆိုရင်ကမ္ဘာကြီးအနေနဲ့အားလုံးလက်တွဲဆောင်ရွက်ရပါလိမ့်မယ်တမရတာဝန်ယူတဲ့နေ့မှာပဲ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်ဝင်ယုံအတိအမှတ်ပြုယုံတဲ့တွင်မလုံလောက်ပါဘူးနောက်နှစ်ဒီချိန်မှာ Glasgow မှာကျင်းပမယ့်နိုင်ငံတကာဆွေးနွေးပွဲမှာအတူတကွရည်မှန်းချက်တွေကိုအကောင့်အထည်မဖော်နိုင်ဘူးဆိုရင်ကျွန်တော်တို့ကြာဆုံးကြရပါလိမ့်မယ်
ဂျိုးဘိုင်နဲ့အနေရတယ်ဆိုတာကိုအစိုးရစီမံခန့်ခွဲဌာန GSA ကအတည်ပြုလက်ခံပေးလိုက်ပြီးတဲ့နောက်အခုလိုအစိုးရတဲ့အဖွဲ့ဝင်တွေနေရာအတွက်အစိုးပြုရွေးချယ်ခဲ့တာပါရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကတရားဝင်လက်ခံဖို့ညှဉ်းဆဲနေစေဖြစ်ပေမဲ့လို့အစိုးရတာဝန်တွေလွှဲပြောင်းရေးဆောင်ရွက်မှုတွေမှာဖူးပေါင်းဆောင်ရွက်ဖို့ဒီသတင်းပတ်အတွင်းညွှန်ကြားထားပါတယ်မစ္စတာဘိုင်ဒန်ကတော့ဒီမတိုင်ခင်ကတည်းကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေတာပါအမိမြေလူရွေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ဘူးတဲ့ကျူဘာအမေရိကန်ရှေ့နေအယ်ဟာဒရိုမေယာကက်စ်ဒီကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်ဒါထောမက်စ်ဂရင်းဖီးလ်အမျိုးသားထောင်လိုက်ရေးညွှန်ကြားမှုအဖြစ် CIA ဒုတိယညွှန်ကြားမှုဟောင်းအဗရီဟိန်းစ်နဲ့အမျိုးသားလူညွှန်ရေးအကြံပေးအဖြစ်မစ္စတာဘိုင်ဒန်ရဲ့နိုင်ငံခြားရေးအကြံပေးလုပ်ခဲ့ဘူးတဲ့ဂျက်ဆူလီဗန်တို့ကိုခန့်အပ်ဖို့ရာထားထားတာဖြစ်ပါတယ်2021ဇန်နဝါရီလ20ရက်နေ့ကျန်းသက်စာကျေးဇူးပြည့်နော်46ဆမအမေရိကန်သမ္မတဖြစ်လာမယ်အသက်88နှစ်အရွယ်သမ္မတဘိုင်ဒန်ဟာအမေရိကန်ရဲ့အသက်ကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာ
အခုဆက်ပြီးပိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးတပ်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြီးရင်းမှာဈေးသက်သက်သာသာနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့ Jasper Knight ချီမြှင့်တဲ့အထက်လိတ်ကုမ္ပဏီက Engineer ဦးအောင်စင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်မလဲ။ဘာဤပညာတွေလိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမယ်။
မနက်ခေါင်းကြီးပုံမှန်ဆိုလို့ရှိရင်နှာခေါင်းကြီးတော့လေဤပညာပေါ့လေအပိုင်းတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရဲရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တယ်ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးပဲပိတ်အမျိုးအစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်အမျိုးအစားကနန်းဦးပဲလိုပါတယ်ဆိုတော့အဲ့တော့နန်းဦးပဲပိတ်ကိုထုတ်တဲ့ဤပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်1အချက်ပါအဲ့ဒီနန်းဦးပဲပိတ်သိမ်းမျိုးစားတွေရပြီဆိုလို့ရှိရင်နောက်တစ်ခါထပ်ပြီးတော့ချုပ်တဲ့စနစ်ပေါ့လေချုပ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုလို့ရှိရင်သုံးလွှာစနစ်တကျထားပါပဲတကယ်၍ KN95 တို့ N95 တို့ကြတော့9လွှာထားပါတယ်အဲ့ဒီ9လွှာကိုလည်းစနစ်ကြထပ်ပြီးတော့ချုပ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်ဆက်ထုတ်တဲ့ဤပညာနောက်ဒုတိယတော့ဒီ max ဖြစ်အောင်လို့နှာခေါင်းစည်းဖြစ်အောင်လို့ချုပ်တဲ့ဤပညာပေါ့နော
်ချုပ်တဲ့ဤပညာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမအဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ခြေတွေကိုအကျော်ရှုံလေးနဲ့ရက်ထားတယ်။တမန်အားဖြင့်တော့မျက်စိအားဖြင့်ကြည့်ရင်တော့ဒီကောင်ကဒီပိဿကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေ။အဲ့ဒီအပေါက်တွေကဗိုင်းရပ်စ်ဆိုင်နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကြီးမားပါတယ်။ COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေ။အရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်တယ်တွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100မိုက်ခရွန်လောက်အထိရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကပ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းတွေလည်းပူဖောက်ဝင်နေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းကြီးလိုက်တဲ့ပိတ်ဆက်ကတော့ non-woven fabric လို့ခေါ်ပါတယ်။ပိတ်ဆက်ဖြစ်အောင်ခြေဘွားကိုမတော်ဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ဖြစ်အောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆက်ပေါ့ non-woven ပိတ်ဆက်ဖြစ်ပါတယ်။အဲဒီအကြောင်းတော့မလဲဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့အတွက်ကြောင့်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခုနရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါတယ်ဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ဖြစ်ဘွားရအောင်လုပ်တဲ့ပန်းအိုဗန်ပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါတယ်အဲ့ဒီပိတ်မျိုးစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်တစ်ခုကတော့လည်းဆိုရင် span bound deck ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအိုဗန်ပိတ်စာမျိုးစားနောက်တစ်ခုကပါဆိုတော့ back brown ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအိုဗန်ပိတ်စာမျိုးစားအဲ့ဒီအမျိုးစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟောဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးဆရာ
။ဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့အောင်ကျင်းပြောင်းသွားတဲ့အနေအထားပေါ့။ရိုးရိုးစာကြည့်ကဲမက်စ်တစ်ခုမှဆိုလို့ရှိရင်ပထမအဆုံးတွေ့တဲ့ပထမအပွားကတော့ span bound တဲ့နန်းဝင်ပဲပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်။အဲ့ဒီ span bound တဲ့ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလွန်ပါးလေးပြောင်းလုပ်ပြီးတော့အဲ့ဒီအလွန်ပါးလေးပေါ်မှာစီတက်တဲ့ဤပညာပေါ့အဲ့ဒါက span bounded ဖြစ်ပါတယ်ဆိုတော့အဲ့ဒီဤပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်မသူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထည်ကြောင်ပေါ်တဲ့အပေါက်တွေကြောက်သွားပါတယ်နောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းသုံးပြတဲ့ material ကတော့ polypropylene ပါပဲသူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးတစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနည်းအ ာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်းနဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကိုမဲ့ဘရောင်းလို့ခေါ်ပါတယ်အဲ့ဒီမဲ့ဘရောင်းကစွမ်းပေါက်တဲ့ပို့ပြီးတော့ကျစ်လက်တဲ့သိပ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ mass မှာဒုတိယလောဖြစ်တဲ့မဲ့ဘရောင်းကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ်
ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချမ်းဟာဗမာပြည်မှာလောလောကူကူရနိုင်မှာမလားဆင
်။လောလောဆယ်ဗမာပြည်ရဲ့အနေထားအရတော့အဲဒီကုန်ချမ်းထုတ်လုပ်တဲ့စက်ရုံတွေမရှိသေးပါဘူး။အဲဒီစက်လောလောဆယ်တော့ကူရနိုင်သေးဘူးခင်ဗျာ။ဒါပေမဲ့လို့အဲဒီ polypropylene ဆိုတဲ့ကောသီအမျိုးအစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်။အဓိကတော့ plastic လုပ်ငန်းနေ plastic ထည်နေပါ။အဲဒီကောသီကိုသုံးပြီးတော့ကောသီကိုအရင်ညှစ်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျာ။အဲ့တော့ကုန်ကြမ်းအနေနဲ့ polypropylene ကော်စီကတော့ပြည်ထဲမှာထုတ်လုပ်နိုင်ကြီးမရှိသေးပါဘူးပြည်ပအတင်းသွင်းလို့ရပါတယ်ခင
်ဗျာဆက်တည်းသုံးမယ်ဆိုဘယ်လိုဆက်အမျိုးအစားတွေသုံးရမလဲဘာတွေလိုမလဲဆရာ
ခုနကတော့ပိတ်အမျိုးအစားနှမျိုးကိုထုတ်တဲ့ဆက်အမျိုးအစားပေါ့လေအဲ့ဒီကတော့ span ပေါက်တဲ့ဟိုထုတ်တဲ့ဆက်အမျိုးအစားရဲ့ membrane ကိုထုတ်တဲ့ဆက်အမျိုးအစားရဲ့အဲ့ဒီဆက်အမျိုးအစားတွေကတော့ကုန်ကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကော်စီကိုကုန်ကြမ်းသုံးပြီးတော့ပိတ်ပြထုတ်တဲ့ဆက်တွေအဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမြန်မှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်နည်းပညာကလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စာလို့ရှိရင်လောလောဆယ်အဲ့ဒီလိုပြည်ပကိုတော့ကျွန်တော်တို့ကလုံးဝကြီးပြစ်ပယ်လို့မရဘူးသို့တော်လည်းပဲပြည်တွင်းထဲမှာအကယ်၍ mass ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်တွင်းထဲမှာလုပ်မယ်ဆိုရင်တော့ဒီဘာနေမက်ဆေ့ဝယ်သုံးနေရတဲ့စာလို့ရှိရင်အများကြီးတက်တာတဲ့နှုံးသားတဲ့ကျွန်တော်ပြည်ထဲမှာအစားထုတ်ပြီးထုတ်လုပ်နိုင်မယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်မှာနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆုံးရအောင်
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲစမ်းသပ်ခန်းတစ်ခုကိုလွန်ခဲ့တဲ့6နှစ်ကစတင်ထူထောင်ခဲ့ပါတယ်။သိပ္ပံနဲ့နည်းပညာတီထွင်ဖန်တီးမှုနဲ့မိဖက်ပူးပေါင်းမှုတွေအားတဆင့်အလွန်အမင်းဆင်းရဲမွဲတေမှုအဆုံးသတ်နိုင်မှုရည်ရွယ်ပြီးတီထွင်ဖန်တီးမှုရန်တရားတစ်ခုထူထောင်တာဖြစ်ပါတယ်။ဒီဓာတ်ခွဲကန်းကိုအစီအစဉ်တွေထုတ်လုပ်ဖို့တည်ထန့်ထူထောင်ထားတာမဟုတ်ပါဘူးရှိပြီးသားအစီအစဉ်တွေပိုကောင်းအောင်နီလန်တွေရှာဖွေဖို့အမေရိကန်အခွန်တန်းတွေအတွက်တင်မဟုတ်ပဲဖွံ့ဖြိုးမှုအစီအစဉ်တွေရဲ့အကျိုးကျေးဇူးတွေခံစားနေကြသူတွေအတွက်ပါပိုပြီးထိရောက်မှုရှိပြီးတာဝန်ခံမှုရှိအောင်ထူထောင်ထားတာဖြစ်တယ်လို့ကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲကန်းရုံးအဖွဲ့အမှုဆောင်ညွှန်ကြားမှု Harry Bader ပြောပါတယ
် We encompass all sectorsand all regions of international development
USAID American နိုင်ငံတကာဖွံ့ဖြိုးမှု agency ရုံးနေရှိတဲ့ဒေတာအားလုံးနဲ့ဖွံ့ဖြိုးမှုကဏ္ဍအားလုံးခြုံငုံပြီးကျွန်တော်တို့ရဲ့နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ကုသယောဂါနဲ့တခြားယောဂါတွေအစအလွန်အမင်းဆင်းရဲမွဲတေမှုနဲ့ပညာမသင်နိုင်ကြတဲ့အဖြစ်တွေအစုံကိုင်းတွဲရမှာသိပ္ပံနဲ့ဤပညာတီထွင်ဖန်တီးမှု digital နည်းပညာတွေကိုအပြည့်အဝအသုံးချနိုင်ဖို့ဒီဓာတ်ခွဲကန်းကပံ့ပိုးပေးပါတယ်။ကမ္ဘာတဝန်းအရက်ဖက်အဖွဲ့အစည်းတွေဆွမ်းဆောင်ရင်မြင့်မောင်းတည်ဆောက်ရင်မတူကွဲပြားမှုတွေအကြားအပြန်အလှန်နားလည်သီးခံမှုတိုးလာပြီးဒီမိုကရေစီလူပောင်ကိုရှေ့ရှုနိုင်ဖို့ဖြစ်တယ်လို့ပြောသွားတာပါ။ဒီဓာတ်ခွဲကန်းအနေနဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု agency ရဲ့တီထွင်ဖန်တီးမှုအားလုံးအတွက်အကျုံးဝင်တယ်လို့လည်းဆိုပါတယ
်။ We focus on scientific research primaryly
ကမ္ဘာတဝန်းတက္ကသိုလ်တရားကျော်ပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်ငန်းစုကြီးရတဆင့်ကျွန်တော်တို့ရဲ့သိပ္ပံသုတေသနလုပ်ငန်းတွေကိုပနမအနေနဲ့အာရုံစိုက်ဆောင်ရွက်တာဖြစ်ပါတယ်။လူသားတို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဖွံ့ဖြိုးမှုအတွေ့မေးစရာရှိတဲ့မေးခွန်းတွေကိုကျွန်တော်တို့ရဲ့အေဂျင်စီတစ်ခုတည်းကအဖြေပေးနိုင်မှာမဟုတ်ဘူးဆိုတာနားလည်ပါတယ်။ကမ္ဘာတဝန်းသုတေသနလုပ်နေကြတဲ့အဖွဲ့အစည်းပေါင်းတရားကျော်ပါဝင်တဲ့လုပ်ငန်းစုကြီးရဲ့စွမ်းဆောင်ရည်ပို့ပြီးတော့ခိုင်မာအောင်ထိရောက်မှုရှိအောင်ကျွန်တော်တို့ကူညီကြတာဖြစ်ပါတယ်လို့ညွန်ကြားမှုပေတာပြောပါတယ်သူတေတီတွေအချင်းချင်းရိုင်းပင်းတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ
် With the peer program those American scientists who are working with the
ဖွံ့ဖြိုးဆဲနိုင်ငံတွေမှာနိုင်ငံတကာသိပ္ပံပညာရှင်တွေနဲ့အတူလက်တွဲလုပ်နေကြတဲ့ American သိပ္ပံပညာရှင်တွေကို ဒီသူတေတီအချင်းချင်းရိုင်းပင်းတဲ့အစီအစဉ်အရာကျွန်တော်တို့ကပံ့ပိုးပေးနေပါတယ်။နိုင်ငံတကာသိပ္ပံပညာရှင်တွေနဲ့သူတေတီတွေစွမ်းရည်မြင့်မားအောင်သူတို့ရဲ့တီထွင်မှုတွေတန်းတူပါဝင်နိုင်အောင်ထောက်ပံ့ပေးမှာဖြစ်တယ်လို့ပြောသွားတာပါ။ဖွံ့ဖြိုးမှုတွေနောက်ထပ်စမ်းသပ်တီထွင်မှုကိုဦးဆောင်တဲ့အစီအစဉ်လည်းရှိပါသေးတယ်လို့ညွှန်ကြားမှုဗေဒါပြောပါတယ
်။ By that I mean it is a rolling system whereby anyone
ကဘာတဝမ်းဘယ်နေရာဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ဘာအကြောင်းအရာနဲ့ပဲဆိုင်ဆိုင်အကြံကောင်းညံကောင်းအစီအစဉ်တွေကိုအချိန်မရွေးအစိုးပြုတင်သွင်းနိုင်တဲ့စနစ်တစ်ခုဖြစ်ပါတယ်။ဒီတက်ခွဲကန်းဟာသူတို့နဲ့အတူတွဲလုပ်သွားမှာပါ။အထောက်အထားကိုအခြေခံတဲ့လုပ်ငန်းစဉ်ဖြစ်ပြီးလှုပ်ဆောင်မှုအတွေ့အခကျင်းငွေနဲ့အထိုက်အလျောက်မှတ်တမ်းတင်နိုင်ရမှာဖြစ်ပါတယ်။ကိုယ့်နိုင်ငံအတွင်းမှာရောတခြားနိုင်ငံတွေမှာပါဖွံ့ဖြိုးရေးအတွက်တန်းတူပါဝင်ဖြည့်ဆည်းနိုင်အောင်စွန့်ရည်မြန်မာရေးနဲ့အစင်အလာမဟုတ်တဲ့မိဖက်တွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပြောသွားတာပါနိုင်ငံတကာဖွံ့ဖြိုးရေးတိုးတက်အောင်ကုန်ကျစရိတ်သက်သာအောင်နဲ့မြန်ဆန်ထိရောက်မှုရှိအောင်အတွက်ကျွန်တော်တို့က Digital နည်းပညာ AI Artificial Intelligence ကိန်းဂဏန်းတွက်ချက်မှုနည်းစနစ်အသစ်တွေ Crypto Core Online ငွေကြေးသုံးစွဲမှုပိတ်ဆို့ရေးနည်းလမ်းတွေပို့ပြီးအသုံးပြုနေပါတယ်လို့ညွှန်ကြားမှု Harry Beta ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းစနေနေ့နဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းချင်းချုပ်ကိုပြောပြမှာပါမြန်မာနဲ့အိန္ဒိယအစိုးရကြားနှစ်ဖက်အကျဉ်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ရမှာမြန်မာအကျဉ်းသား28ဦးနဲ့အိန္ဒိယအကျဉ်းသား34ဦးပါဝင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရကြောင်း WHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တဦးကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံဝူဟန်ကုန်စုံဈေးတန်းကိုသွားပြီးဗိုင်းရပ်စ်ရဲ့မူရင်းစစ်မြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီတွေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူအသစ် 1428 ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြနေ့ညထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကိုတရားစွဲဆိုနိုင်ရေးမျှော်လင့်ချက်ရှိစေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီဖြစ်ပါတယ်။ခရိုင်အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရမ့်စီယိုရဲ့အဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ်လည်မှုတွေမှာတက်တည်အထောက်ထားပြသနိုင်ခြင်းမရှိဘူးဆိုတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါအပြင်ထရမ့်စီယိုရဲ့အဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကဥရောပသမဂ္ဂကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။ VOA မြန်မာပိုင်းစနေနေ့နဲ့ခင်းစီစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ် COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.